နှစ်ပေါင်း60အတွင်းဂျပန်နိုင်ငံကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့စူပါမုန်တိုင်းလို့တင်စားခေါ်ကြတဲ့ဟာဂီဘစ်မုန်တိုင်းတန်ကိုအပြင်းထန်ဆုံးခံလိုက်ရတာကတော့ချီပါဒေတာဖြစ်တယ်လို့တိုကျိုမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားတဦးက VOA ကိုပြောပါတယ်မုန်တိုင်းဝင်တိုက်သွားတဲ့အချိန်လေးလူအသေးအပြောက်အပျက်စီးစတာနဲ့ပတ်သက်လို့မုန်တိုင်းအချိန်လေးကိုမပြတ်ဆောင့်ကြည့်နေတဲ့တိုကျိုမြို့ကစားသောက်ဆိုင်ပိုင်ရှင်ဦးထွန်းဝေကိုမေးမြန်းကြည့်ရမှာသူကအခုလိုစပြောပါတယ
်ချီပါအထင်အလုံးပါပဲအရင်ကမုန်တိုင်းမှတ်စဉ်19ဆိုတာရှိပါတယ်အဲဒီမုန်တိုင်းမှတ်စဉ်19ကအခုလက်ရှိချီပါရဲ့မြို့တဝက်ကျော်ကိုဝါမြို့ကျင်းခန်းပါလေ။ဟိုအိမ်ကောင်မိုးတွေတွင်နေအိမ်တွေလုံးလိုက်ပါသွားတယ်ရှိပါလေ။မနေ့ကတိုက်တဲ့မုံတိုင်းမှတ်19မှာလည်းအဲ့နေရာကိုပဲပုံပြပြီးတော့ပြန်တက်ခိုက်တော့တာတွေ့ရပါလေ။အဲ့တော့အဲ့နေရာကအခုကမိတွေပြက်ပြီးတော့ဟိုကဲစည်းလုပ်ငန်းတွေခိတက်ခဏရပ်ဆိုင်းထားတာမြင်နေရပါလေ။ဥမာရှိရီကြီးတာတွေတွေ့နေရတယ်။တော်တော်လေးဟိုဂျပန်ဆိုးအနေနဲ့ခက်ခဲတွေအများကြီးတွေ့ရတယ်။နောက်ပြီးတော့တိုကျိုဧရိယာဘက်မှာလည်းပဲ Family Mart တို့ဟာလားလောဆောင်တို့ဗမာတွေတော်တော်များများအဝယ်များတဲ့24နိုင်ဆိုင်တွေမှာလည်းရေပြတ်တာတို့စားစရာတွေပြတ်တာတို့ကြုံရပါတယ်တချို့တိုကျိုအေရိယာပြင်ပဘက်ကကုမ္ပဏီတော်တော်များများစားသောက်ဆိုင်ကုမ္ပဏီများများအကုန်လုံးစနေနေ့ညမှာလုံးဝပိတ်ထားပါတယ
်ဟုတ်ကဲ့အဲ့လောက်ဆိုးနေတော့လူအသေးပြောက်ရှိလားခင်ဗ
ျဒီချီပါဘက်မှာကားကြီးကားမောက်ပြီးတော့တဦးသေးတယ်အဲ့ကားထဲမှာပါလာတဲ့သူ့ရဲ့မိသားစုကလေး3ယောက်ကလည်းပဲလွတ်သွားပြီမဲ့ဒီစေုံကြီးပေါ်တည်နေတယ်သူကားမောင်းတဲ့လူကတော့မိတဲ့ချိုးကြလို့ဆုံးသွားတယ်ခင်ဗျာနောက်ပြီးတော့ဟိုဖူကူရှိမာဘက်မှာတော်တော်ဆိုးရတာဟိုဖူကူရှိမာမြို့တဝက်ကျော်ကရေလွှမ်းသွားပါတယ်ရေလွှမ်းသွားပြီးတော့ဆယ်ပေအထက်ရှိတဲ့ကန်းကြီးကတက်လာတဲ့ရေကြီးကအမှန်တမ်းမှကြောင်ခန်းလေးပြီးပေါ့နော်ကြည့်ရတဲ့လူကအသေးကိုရားရတာရေကတော်တော်ပြင်းပါတယ်တနအိမ်မိုင်198မှာနဲ့တိုက်တဲ့မုန်တိုင်းလေကျန်းနေကြောင်ပါလာတဲ့ပင်လယ်ရေကြီးကရက်ွက်ထဲကိုဝင်နေသူတို့နေအိမ်တွေပါအကုန်လုံးဝင်ရောက်လာပါဒါတို့လည်းသူတို့ဂျပန်တပ်မတော်ရဟင်းနေနဲ့ကဲတာတွေအကုန်လုံးမြင်တွေ့နေရပါတယ
်ဆိုတော့အိမ်တွေပြိုလဲပျက်စီးဆုံးရှုံးတာတွေရောရှိမှာပေါ့နော
်မြေပြိုတာကတော့ကျွန်တော်တို့ဂိုမကန်ဘက်မှာမနေ့က TV ထဲမှာဖတ်ရပါလေလူ9ယောက်လောက်ပျောက်ဆုံးပြီးတော့အဲ့နောက်မှာနေလူ20လောက်ပါလုံးဝရှာမတွေ့ဘူးဆိုပြီးသတင်းထွက်လာပါတယ်တက်တိုင်းနေလဲပါတယ်အင်းဒီလေအကုန်လုံးအဲ့မြစ်ထဲကိုပါလာလည်းရှိတယ်နောက်ပြီးတော့ကျွန်တော်မီယာကိကန်ဘက်မှာပေါ့နော်အရင်တော့ပြန်ခုနှစ်တည်းမှာနေရှိတဲ့ဆူနာမီဝင်တဲ့ငလျင်လှုပ်ခဲ့တဲ့နေရာကိုပြောတာပါအခုအိမ်ပေါ်ကနေကဲပါကဲပါဆိုပြီးရဟန်းကိုအကူညီတောင်းနေအိမ်ထဲမှာကျန်နေတဲ့လူတွေလည်းတွေ့ရပါအဲ့ဒါကတော့လက်ရှိမီယာကိကန်မှာရေကတော့လုံးဝမကြသေးပါဘူးအိမ်ကြီးရေထဲမျောပါသွားတယ်ရှိသလိုကားတွေလည်းရေထဲမျောပါသွားတာတွေ့နေရပါတယ်တတိုင်တွေအလီလီလဲတာတွေ့ပါတယ်
တိုကျိုမြို့အခုနောက်ဆုံးအခြေအနေကမိုးရွာနေတုန်းကလားဘလို့အခြေအနေမြင်နေရလဲ
တိုကျိုမြို့တရှိမိုးအုံနေတယ်ဗျမိုးကတိတ်သွားပြီလမိုးလုံးဝမရွာတော့ဘူးဒါပေမဲ့အကြီးပေါ်ဟိုနေကေဇေးကြီးလုပ်ငန်းတွေကိုဖွင့်ပြီးတော့အခုတူတူကဘောလန်ဒီယာအုပ်စုတွေကပါဝင်ကူညီဖို့ဂျပန်ဆိုတာသူ့နိုင်ငံသားတွေအကုန်လုံးကိုတိုက်တွန်းတာပါခင်ဗျာ
ဆိုတော့ဟိုမုံတိုင်းကအခုအချိန်မှာဘယ်ရောက်နေပြီသိရလဲ
အခုအချိန်မှာမုံတိုင်းကတိုကျိုမြို့ကနေပြီးတော့ထွက်သွားပြီမြေပုံကပြောမယ်ဆိုပင်လယ်ဘက်ကိုဘိုးပြူပင်လယ်ဘက်ကိုပြန်ထွက်သွားတယ်လို့ဒီ TV မှာတရှိဖော်ပြနေပါတယ်ဆိုတ
ာဟုတ်ကဲ့တိုင်ဖုန်းမုန်တိုင်းမလာခင်မှာဂျပန်အစိုးရနေပြီးတော့မုန်တိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်တာသတိထားမိပါလဲ
မုန်တိုင်းနဲ့ပတ်သက်ပြီးတော့မုန်တိုင်းမလာခင်တပတ်လိုကစပြီးတော့မြို့နယ်တိုင်းအတိအကျမှာအစည်းအဝေးတွေခေါ်ပြီးမုန်တိုင်းပြင်ဆင်ရေးအတွက်ဘာတွေလုပ်မယ်ဘာတွေလုပ်မယ်ဆိုပြီးတော့သူစီမံကိန်းတွေချပါတယ်တပ်မတော်သားတွေအပြည့်သူရဲ့ဒီမိသက်ဝန်နှန်းနေတာ2000ကျော်လောက်မုံတိုင်းမတိုင်ခင်ကဘလူးကူညီမဲ့ចောင်းနေဖွင့်ထားလို့မြို့နယ်နဲ့ရက်ွက်တိုင်နေရာတိုင်းမှာចောင်း10ចောင်းနဲ့9ចောင်းအထက်အကုန်လုံးမုံတိုင်းတို့ကခံစားနေရလူတွေကျဲဖို့နားကိုဖို့ဆိုပြီးတော့ဖွင့်ပေးထားပါတယ်ကျွတ
်မုံတိုင်းကြမယ်ဆိုတဲ့အချိန်မှာမြန်မာတန်ယုံကလည်းဟာလာအကူအညီတွေပေးမယ်ဆိုတော့သတိပေးချက်ထုတ်ပြန်တာတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံသားတွေအနေနဲ့ကဒီမြန်မာတန်ယုံကနေအကူအညီဟိုရရှိနေပါသလား
တယ်ရောမြန်မာနိုင်ငံသားတွေကအခုညီရရှိရဆိုတော့အခုတည်းကတော့ဘာမှမကြားသေးဘူး။ကျွန်တော်မနေ့ကဒီပဲချင်းကြီးကူပိုင်းမှာတယောက်ဒုက္ခရောက်လို့အခုညီလှမ်းတော့တန်ရောကဘယ်သူမှဖုံးပြန်မဖြစ်ဘူးခင်ဗျ။အဲ့ဒါနီးစပ်ရာကိုခေါ်ပြီးပဲအခုညီလှမ်းပေးလိုက်ရပါဆိုတာ